အမေရိကန်ကအီရန်နဲ့ညှိနှိုင်းဆွေးနွေးခြင်းနဲ့ဆိုရင်2015ခုနှစ်ကနဲ့အီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့သဘောတူညီချက်ကိုလေ့လာပါလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဘတ်ဇာရက်ဖ်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်ထဲမှာအီရန်ရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်ကွက်ပြီးအပြန်အလှန်အားဖြင့်အီရန်ပေါ်တန်ခတ်မှုတွေလျှော့ချပေးဖို့သဘောတူထားတာဖြစ်ပါတယ်။အမေရိကန်ကအီရန်ပြည်သူတွေအပေါ်စီးပွားရေးနည်းနဲ့အနိုင်ကျင့်ပိုချနေတယ်လို့ဝန်ကြီးဇာရစ်ကမလေးရှားနိုင်ငံမှာဒီကနေ့ပြောကြားလိုက်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုအီရန်ကလက်ကင်ဆွဲထားခြင်းဖြစ်တာကြောင့်ကျန်တဲ့၅နိုင်ငံနဲ့ဆက်ပြီးဆွေးနွေးမှုတွေလုပ်နေပြီးဒီဆွေးနွေးမှုတွေမှာအမေရိကန်ပြန်ပါခြင်းနဲ့ဆိုရင်သဘောတူထားတဲ့အချက်တွေကိုလေ့လာဖို့လိုမယ်လို့သူကဆိုပါတယ်။သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကသဘောတူခဲ့တဲ့စာချုပ်ထဲမှာဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့ဥရောပသမ္မတတို့ပါဝင်ခဲ့ပါတယ်။အဲ့ဒီစာချုပ်ဟာအီရန်အပေါ်အလျှော့ပေးထားလွန်းတယ်လို့ဆိုပြီးသမ္မတထရမ့်လက်ထက်မှာနှုတ်ထွက်ခဲ့ပါတယ်။တကယ်လို့အီရန်နဲ့ညှိနှိုင်းမယ်ဆိုရင်အီရန်ကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားမြစ်မယ်အပြင်2015ခုနှစ်သဘောတူညီချက်ထဲမှာမပါတဲ့ပယ်ထိန်တက်မစ်ဆိုင်းသုံးအစီအစဉ်ကိုပါထည့်သွင်းကတ်တတ်မယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းကပြောကြားခဲ့တာဖြစ်ပါတယ်။ကတ်တတ်မှုတွေကိုအဲ့ဒီစာချုပ်ထဲမှာပါတဲ့ဆယ်နှစ်ထက်ကျော်ပြီးတော့ချမှတ်လို့ရတယ်လို့လည်းသူကပြောပါတယ်။အမေရိကန်နဲ့အီရန်ဆွေးနွေးမှုတွေစနိုင်ဖို့အတွက်ပထမအဆင့်အနေနဲ့အမေရိကန်ဘက်ကစီးပွားရေးအရာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးရမယ်လို့အီရန်သမ္မတဟာဆန်ရူဟာနီကတုံ့ပြန်ထားပါတယ်။